ဂျပန်ရဲ့ရေတပ်နဲ့စစ်ရေးစွမ်းဆောင်ရည်ကိုတိုးမြင့်ဖို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတင်းင်းလွင်နေမှာကတိကဝတ်ပြုလိုက်ပါတယ်။ဂျပန်နိုင်ငံဟာကျူးကျော်ကျဉ်သူတွေကိုရင်ဆိုင်ဖို့ပြင်ဆင်ကြရမယ်လို့လည်းသူကသတိပေးလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့ရုရှားစစ်နဲ့မြောက်ကိုရီးယားကဂျပန်နိုင်ငံပေါ်ကျော်ပြီးဒုံးကျည်စမ်းသပ်ပစ်ခတ်ခဲ့တာတွေကိုလည်းကီရှိဒါကရှုတ်ချလိုက်ပါတယ်။စီးမျဉ်းတွေကိုမနာခံပဲတခြားနိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဖျက်ဆီးဖို့အင်အားသုံးချင်းချောက်လူတွေပေါ်လာတဲ့အခက်အခါမှာကျွန်တော်တို့တွေဟာကိုယ့်ကိုယ်ကိုပြင်ဆင်ထားကြရပါမယ်လို့ဝန်ကြီးချုပ်ကီရှိဒါကနိုင်ငံတကာဂျပန်ရေတပ်ကိုတွားရောက်ကြည့်ရှုစင်းမှာခုလိုပြောကြားခဲ့တာပါဂျပန်ရေတပ်ရဲ့စွမ်းဆောင်ရည်ကိုတိုးတက်အောင်စောင့်နေဖို့မဖြစ်တော့ပါဘူးလို့လည်းသူကဆိုပါတယ်ရေတပ်သင်္ဘောတွေတိဆောက်ရေးဒုံးကျည်ကာကွယ်ရေးစနစ်ကိုမြင့်တင်ရေးနဲ့တပ်မတော်သားတွေရဲ့လုပ်ငန်းဝင်အခြေအနေနဲ့နှစ်တာချက်တွေအတွက်အစားပေးရော်တာတွေကိုလည်းတိုးတက်အောင်လုပ်ရမယ်လို့သူကဆိုပါတယ်ငါးနှစ်အတွင်းမှာဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ကိုနှစ်ဆတိုးမြင့်မဲ့လုံခြုံရေးစီမံကိန်းကိုလည်းဂျပန်ဆွေးကရေးဆွဲနေပါတယ်။အရှိတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်အပါအဝင်ဂျပန်နိုင်ငံဝန်ရံထားတဲ့အမျိုးသားလုံခြုံရေးပတ်ဝန်းကျင်ကစိုးဝါးလာနေတယ်လို့တရုတ်နိုင်ငံရဲ့အမည်ကိုမဖော်ဘဲကီရှိဒါကပြောသွားခဲ့ပါတယ်။